ကမ္ဘာတော်မှာကိုဗစ် Omicron ပိုးထွေးသူများလာသလိုကန့်သတ်ကြတဲ့တိုင်းပြည်တွေလည်းတိုးများလာနေပြီးတချို့တိုင်းပြည်တွေမှာကန့်ကွက်စာရပြတာတွေလည်းရှိလာနေကြပါတယ်။ Delta Crown လို့အမည်ပေးထားတဲ့ COVID မျိုးကွဲအသစ်တစ်မျိုးကို Cyprus Tech Group ကတွေ့ရှိတယ်လို့ Surprise Mail သတင်းစာကပြောပါတယ်။ American ပါဝင်နိုင်ငံ9နိုင်ငံလာမဲ့လေယာဉ်ခရီးတွေကို Hong Kong မှာအနည်းဆုံး2ပတ်ကြာကန့်သတ်လိုက်တဲ့အတွက်စီးပွားရေးတိုးတက်မှုအလားအလာကိုထိခိုက်နိုင်တယ်လို့ Fitch Ratings အဖွဲ့ကသတိပေးလိုက်ပါတယ်။နိုင်ငံတကာကုမ္ပဏီတွေရဲ့ဒေတာဆိုင်ရာရုပ်ချုပ်တွေကဟောင်ကောင်မှာရှိတာမို့အခုလိုသတိပေးလိုက်တာပါ။ဩစတြေးလျနိုင်ငံ New South Wales ပြည်နယ်မှာ COVID-19 ကြောင့်တနင်္ဂနွေနေ့ကသေဆုံးသူ16ဦးရှိခဲ့ပြီးကပ်ဘေးကာလ2နှစ်တွင်းထဲမှာအများဆုံးသေဆုံးမှုစံချိန်ဖြစ်ခဲ့ပါတယ်။ဒါပေမဲ့မရှိမဖြစ်လုပ်ငန်းတွေရဲ့ဝန်ထမ်းတွေကိုတော့အလုပ်ပြန်စတင်ပြစ်ပေးထားပါတယ်။သူတို့ကနှာခေါင်းစည်းမတက်မနေရတတ်ထားမှာဖြစ်ပြီးနေတိုင်းပိုးရှိမရှိစစ်ဆေးရမှာဖြစ်ပါတယ်။ကျင့်တဲ့မှာတော့နိုင်ငံတော်စုစုပေါင်းလူတသိန်းကျော်ဟာကန့်သတ်မှုအသစ်တွေကိုကန့်ကွက်စာတမ်းပြကြပါတယ်။ဂျာမနီနိုင်ငံမှာတော့အများပြည်သူဆိုင်ရာပွဲတွေနဲ့စားတောက်ဆိုင်ဘားဆိုင်တွေကိုသွားရင်ကန့်ကွက်ဈေးအပြည့်ထိုးပြီးကြောင်းအထောက်ထားတမမှုကိုဗစ်ပိုးစစ်ဆေးတာမတွေ့ရှိကြောင်းပြသရမယ်လို့ဝန်ကြီးချုပ် Olaf Scholz ကတနေ့တောက်ကြနေ့ကကန့်သတ်လိုက်တဲ့အတွက်မြို့အတော်များများမှာစနေနေ့ကစံတပြပွဲတွေဖြစ်ခဲ့ပါတယ်။